အာဖရိကတိုင်မာလီနိုင်ငံအထူးတပ်ဖွဲ့တွေကပြီးခဲ့တဲ့အပတ်တွင်လူ၁၀ဦးသေဆုံးခဲ့ရတဲ့ဘာမာကိုဟိုတယ်တစ်ခုကိုငွေရောင်းစင်းနှင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးလူ၂ဦးကိုဖမ်းဆီးလိုက်ပါတယ်သူတို့၂ဦးကိုဘာမာကိုမြို့မှာဖမ်းဆီးခဲ့တာဖြစ်ပြီးတော့စုံစမ်းစစ်ဆေးပြီးတဲ့အခါဘာရည်ရွယ်ချက်နဲ့တိုက်ခိုက်ခဲ့တယ်ဆိုတာကိုပုံမသိရှိလာလိမ့်မယ်လို့စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်တစ်စောင်မှာဖော်ပြထားပါတယ်ဒါပေမဲ့ဒီလူ၂ဦးဟာတိုက်ခိုက်မှုနဲ့ဘလို့ဆက်ဆက်နေတယ်ဆိုတာကိုတော့အတိအကျဖော်ပြထားခြင်းမရှိပါဘူးနိုဝင်ဘာလ20ရက်နေ့က Radisson Blue Hotel တိုက်ခိုက်မှုနဲ့ပတ်သက်ပြီးအာဖရိကစစ်သွေးကြွအဖွဲ့နှစ်ခုဖြစ်တဲ့ El Carida နဲ့ El Moraviton အဖွဲ့တို့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းကိုကြေညာခဲ့ပါတယ်။တနက်သမားနှစ်ယောက်တို့ဟာမောင်းမြန် rifle တနက်တွေနဲ့ဘုံးတွေကိုအသုံးပြုပြီးတော့မနက်စောပိုင်းမှာ hotel ရဲ့အဲ့ဂျိုခန်းကိုတိုက်ခိုက်ပြီးလုံခြုံရေးတပ်ဖွဲ့ဝင်အများအပြားတိုက်ဆုံခဲ့ရပါတယ်။ Radisson Blue Hotel ဟာမာလီငင်းကြီးရဲ့ဆွေးနွေးပွဲလက်ခံကျင်းပဖို့အတွက်နိုင်ငံသားတွေကိုယ်စားလှယ်အဖွဲ့တွေအများအပြားရောက်ရှိနေတဲ့အချိန်လေးဖြစ်ပါတယ်။တနက်သမားတွေဟာဟိုတယ်ဝင်းထဲကိုတန်ရုံးနံပါတ်ပြတက်ထားတဲ့ကားနဲ့ဝင်ရောက်ခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။